စနေနေ့မြန်မာစံတော်ချိန်ညဘက်ကကစားတဲ့အင်္ဂလန် FA ဖလားစီမီဖိုင်နယ်ပထမပွဲမန်ယူနဲ့စပါပွဲမှာမန်ယူက2ဂိုးတကူနဲ့နိုင်ရသွားပါတယ်ပထမပိုင်း17မိနစ်မှာစပါအသင်းကအော်လီကဝူဆောင်ဂိုးသွင်းယူခဲ့တာဖြစ်ပေမဲ့24မိနစ်မှာမန်ယူတိုက်စစ်မှုစံချီချီပါဂိုးပြန်သွင်းခဲ့တာပါမန်ယူအတွက်အနိုင်ဂိုးကတော့62မိနစ်မှာဟာရိုရာကသွင်းယူခဲ့တာပါအခုဆိုရင်ဒီနှစ်ဘောလုံးရာသီအတွက်တလုံးတီးသောချန်ပီယံဖလားကိုရဖို့မန်ယူအသင်းအတွက်နောက်တစ်ဆင့်ညှိကပ်သွားပြီဖြစ်ပါတယ်ဒီကနေ့မြန်မာစံတော်ချိန်ည၈နာရီခွဲမှာကံမဲ့စီမီဖိုင်နယ်ဒုတိယပွဲ Chelsea နဲ့ Southampton နှစ်တင်းတွေကနိုင်တဲ့အသင်းနဲ့ Man U အသင်းတို့ချန်ပီယံဖလားအတွက်ဘူးလူကြရမှာဖြစ်ပါတယ်။ Man U အသင်းဟာ FA ဖလားပြိုင်ပွဲတစ်လျှောက် Arsenal ပြီးရင်ဒုတိယအောင်မြင်မှုအရှိဆုံးအသင်းပါ။ Arsenal က FA ဖလားကို13ကြိမ်ပိုဆွဲထားပြီး Man U ကတော့12ကြိမ်ပိုဆွဲထားတာကြောင့်ဒီတစ်ကြိမ်ဖလားထပ်ရမယ်ဆိုရင် Arsenal နဲ့3ကြိမ်တူရပ်တည်နိုင်မှာဖြစ်ပါတယ်။စနေနေ့ Premier League ပွဲစဉ်တွေမှာတော့ Chelsea ကဘန်လီကိုဝေခွင့်မှာ2ဂိုးတကူနဲ့အနိုင်ရပါတယ်။ West Brom နဲ့ Liverpool တို့2ဂိုးစီနဲ့တည်ရကြပြီး Watford နဲ့ Palace ကတော့ဂိုးမရှိတည်ရကြသွားပါတယ်ခင်ဗျာ။